Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါတယ်ခင်ဗျာ။ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇွန်လ23ရက်ဂျာတာရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလုံးပြီးတော့32:51အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒါမ
ှကျွန်တော်ကတော့ဝင်းမင်းပါမိုက်ဤတင်စင်တဲ့ဒီဒီနေ့ထထရောက်သတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေတဲမှာတော့ဒေါင်ဆန်းစုကြည်ကိုအချင်းထောင်တဲကိုပို့လိုက်ပါပြီအာဆီယံကမြန်မာကိုဖိအားပုံမပေးရင်တော့ပိုဆိုးလာမယ်လို့ကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်နောက်ယူကရိန်း EU ဖွဲ့ဝင်ပြည်ဥရောပလွှတ်တော်ဘက်ကတခဲနဲ့စားထောက်ခံလိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါခွေရနေ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဒေါန်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့လိုက်တယ်လို့စစ်ကောင်စီကနေနေထုတ်ပြန်လိုက်ပြီးတော့ဒီနေ့ရုံးချင်းကိုလည်းအကျဉ်းထောင်ထဲမှာစစ်ဆေးခဲ့ပါတယ်။စစ်ကောင်စီဘက်ကဒီလိုလှုပ်လိုက်တာနဲ့ပတ်သက်ပြီ
းမြန်မာနိုင်ငံရဲ့ဒေါန်ဆန်းစုကြည်နဲ့ဒီထောက်ခံတဲ့ဒီရုပ်ပါအဓိကအားအနေနဲ့ပြည်နယ်လုပ်ခင်မှာအခုလက်ရှိဒေါန်ဆန်းစုကြည်အဓိကပြရတဲ့အကြောင်းတော့ရှင်းနေဆိုတာ
ဒီမှာလိုတဲ့ရှင်နေသူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းကလေးမျိုးဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတစ်ခါသခိုင်းတိုင်းဒီလက်ပရောင်းတောင်ဒေသဘက်ကရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အခြေအနေစတာတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့မအီးတန်းစင်တို့အကျဉ်းချပေးမှာဖြစ်ပါတယ်ဗျာ
ဒေါန်ဆန်းစုကြည်ကိုစစ်အာဏာသိမ်းပြီးလှုပ်ဝဲနေရာမှာထိန်းထားခဲ့ရကနေအခုတော့အကျဉ်းထောင်တဲကိုပို့လိုက်ပါပြီစစ်တပ်ကအာဏာသိမ်းပြီးအရွေးချယ်ခံနိုင်ငံခေါင်းဆောင်ဘဝကနေဖယ်ရှားခံရတဲ့ဒေါန်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်ပါတယ်ဒီနေ့ကြာနာစစ်ဆေးတဲ့နိုင်ငံတော်လှုပ်ဝဲအဥပဒေချိုးဖောက်တယ်ဆိုတဲ့အမှုပါဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုဒီထောင်တွင်းကအထူးတရားရုံမှာပြောင်းရွှေ့စစ်ဆေးသွားတော်မှာပါဆီယနာသိမ်းပြပြချင်း2022ခုနှစ်ဖေဖော်ဝါရီလတည်းကဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုဖမ်းကပထမအိမ်မှာနောက်လှည့်ဝင်နေရာကိုရှေ့ပြီးအမှုများစွာနဲ့တရားဆွဲလာခဲ့ကအခုတော့အကျဉ်းထောင်သီးသန့်ဆောင်ကိုထတ်ရွှေ့လိုက်တာပါနိုင်ငံတော်လှည့်ဝင်အဥပဒေချုပ်ဖောက်မှုသဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချုပ်ဖောက်မှုရွေးကောက်ပွဲဥပဒေချုပ်ဖောက်မှုအာခရီလိုက်စားမှုစတဲ့အမှုတွေပါဝင်အမှုပေါင်း18ခုနဲ့လူထုများချစ်တဲ့ခေါင်းဆောင်ကိုတရားဆွဲထားတာပါဒီအမှုတွေကြားနာမှုအတွက်သတင်းတောက်တွေတက်ခွင့်မရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေလည်းသတင်းမီဒီယာတွေကိုပြောခွင့်စစ်ကောင်စီကနောက်ပိုင်းပိတ်ပင်လိုက်တာကြောင့်ဒီကြားနာမှုအသေးစိတ်တွေကိုတော့သိခွင့်မရပါဘူးလက်တလောအချိန်ထိတော့အသက်89နှစ်မကြာခင်ကပြည့်သွားတဲ့ဒေါန်ဆန်းစုကြည်ကိုဆက်ထက်ဆွဆွဲထားတဲ့အမှုတွေက6မှုတွေထောင်တန်း17နှစ်အထိပြည့်တယ်ချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျ
ရှင်းအောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတိုးမြှင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုပြီးတော့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီနေ့သတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer
အချိန်တွေပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပို့ပြီးတော့တည်ကြည်ကြရလိမ့်မယ်လူတွေပို့ပြီးတော့ဒုက္ခရောက်ပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့မဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်တော်မန်နူးစ်ကပြောသွားတာပါမြန်မာနိုင်ငံတွင်ကျန်းဖက်မှုတွေရပ်ပြီးတော့အပြုသဘောဆောင်တွေးဆောင်ဆွေးနွေးမှုတွေဖြစ်လာပြီးဘုံသဘောတူညီချက်5ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပေမဲ့လေဒါကိုလက်တွေ့အကောင်အထည်မဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကျကျအကောင့်ထဲဖော်လိုတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင်
။ Ukraine EU ရောပါသမဂအဖွဲ့ဝင်ဖြစ်လာရေးကနူးအဆင့်အဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတည်ပြုပြလိုက်ကြပါတယ်။ဒါဟာဥရောပကောင်စီထိပ်တီးပွဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတည်ပြုပြလိုက်တာဖြစ်ပါတယ်။ဥရောပခေါင်းဆောင်အားလုံးအနေနဲ့လည်းဒီနေ့နေ့လည်းထိပ်သီးပွဲကြရင်မဆိုင်မတွဆက်ထောက်ခံပေးဖို့သမိုင်းတာဝန်ရှိနေတယ်လို့လည်းအခုလွှတ်တော်ဆုံးဖြတ်ချက်ထဲတောင်းဆိုထားပြီးဥရောပကောင်စီအကြီးအကဲဘက်ကလည်းအဲ့ဒီလိုဆုံးဖြတ်ဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းထုတ်ပြောထားပါတယ်ဥရောပကောင်စီဥက္ကဋ္ဌ Charles Michael က ဥရောပခေါင်းဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်တာပါဒီနောက်ဆုံးဥရောပကောင်စီစီဝေးအတွက်ရောဥရောပလွှတ်တော်အတွက်ပါကြိုပြီးပြင်ဆင်ပေးရတဲ့ EU ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာဖွန်ဒါလီယွန်ကလည်းယူကရိန်းကိုကိုယ်တိုင်သွားခဲ့ပြီးအခုလိုထောက်ခံမှုပေးဖို့ပြီးခဲ့တဲ့အပတ်ထဲကပဲအခိုင်အမာထောက်ခံခဲ့ပါသေးတယ်ဒါပြင်ဥရောပကော်မရှင်အနေနဲ့ရုရှားချွတ်ချော်စစ်ပြီးအခုလိုယူကရိန်းကိုလက်ခံရေးတပ်တုပ်ရိုက်လုပေးတာအပြင်ယူကရိန်းရဲ့အိမ်နီးချင်းမော်ဒိုဗာနိုင်ငံကိုလည်းအလားတူရဖို့ပြီးခဲ့တဲ့ပတ်ကပဲထောက်ခံချက်ပေးထားပါတယ်ဒါအပြင်ဥရောပလွှတ်တော်ကလည်းဂျော်ဂျီယာကိုပါအဖွဲ့ဝင်နိုင်ငံလောင်းအဖြစ်တပါးတည်းဆုံးဖြတ်ပေးလိုက်ပါတယ်ခင်ဗျ
နေတိုမဟာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံတိုးချဲ့ပါဝင်မှုရှောက်ထားချက်ကိုမနေ့တုန်းကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဆွေးနွေးကြပြီးတော့ဒီမိုကရက်တစ်ရီပပ်ဘလစ်ကန်အမတ်တွေအပြည့်အဝထောက်ခံပြောဆိုခဲ့ပါတယ
် Finland and Sweden are ready for NATO membershipTheir accession will provide additional security and stability in Europe.
ဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံစလုံးနေတိုမဟာမိတ်အဖွဲ့မှာပါဝင်ဖို့အစင်းသေးဖြစ်နေပါပြီ။သူတို့ပါဝင်ပြီးတော့တိုးချဲ့ဖွဲ့စည်းခြင်းအဖြစ်ဥရောပရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထပ်ဆောင်အားဖြစ်ရရောက်ပါလိမ့်မယ်။ဆိုပြီးတော့အမေရိကန်ကာကွယ်ဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆီလက်စ်ဝမ်လန်ဒါကအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှာပြောသွားတာပါ။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံမှာနေတိုမဟာမိတ်အဖွဲ့မှာပါဝင်ခြင်းအပြင်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတာနဲ့တူရကီကသဘောမတူဘဲနဲ့ကန့်ကွက်နေတဲ့ကိစ္စအမေရိကန်အစိုးရရာရှိတွေရဲ့ပြောဆိုချက်ကိုမနေ့တုန်းကအထက်လွှတ်တော်အမတ်တွေကြားနာခဲ့ပါတယ်။ကတူမျိုးစုသဘုံတွေနဲ့ပတ်သက်လို့ဖင်လန်နဲ့ဆွီဒင်ရဲ့ရည်တည်ချက်တူရကီပေါ်မှာလက်နက်တင်ပို့မှုပိတ်ပင်ခဲ့တာတွေကြောင့်ဒီနှစ်နိုင်ငံနေတိုအဖွဲ့မှာပါဝင်လာမှာကိုတူရကီအစိုးရကကန့်ကွက်နေတာဖြစ်ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ကြက်တာရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့လူထောင်ကျော်တည်ခဲ့ရပြီးတဲ့ငလျင်ကယ်ဆယ်ရေးဆက်လုပ်နေချိန်မှာတောင်ကိုရီးယားနိုင်ငံဘက်ကလည်းစကူညီပေးလာပါတယ်။အင်အားပြင်းငလျင်မနေ့ကလှုပ်ခဲ့တာကြောင့်တည်ဆုံးသူ1000ကျော်သွားပြီးအသက်ရှင်ကျန်ရနေသူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေချိန်မှာတောင်ကိုရီးယားကဒေါ်လာ1000အထိလူသားချင်းစာနာမှုအကူအညီပေးဖို့ဒီနေ့ဆုံးဖြတ်လိုက်ပါတယ်။ငလျင်ကြောင့်ကြေးရွာအများပြားပျက်စီးခဲ့ရပြီးထိခိုက်ဒဏ်ရာသူတွေလည်း1500ထက်မနည်းရှိနေကတည်ဆုံးသူတွေပါနောက်ထပ်တိုးလာဖို့ရှိနေတယ်လို့လည်းအစိုးရအရာရှိတွေကဆက်ပြောနေပါဗျ။ငလျင်ပြင်ရ 6.1 နဲ့အနောက်တောင်ပိုင်းကိုစမြုတ်ကနေ32မိုင်လောက်ကွာပတ်တီကာပြည်နယ်မှာဗိုလ်ပြုလှုပ်ခတ်ခဲ့တာလို့အိန္ဒိယပါကစ္စတန်နိုင်ငံမိုးလေဝသဌာနကဆိုပါတယ်။အာဖဂန်နစ္စတန်မှာနှစ်20အတွင်းလူသေပျောက်အများဆုံးငလျင်လည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့ရွာသားတွေကိုရှာဖွေကယ်ဆယ်ရေးဝန်ထမ်းတွေကအကူအညီရွှေ့ပြောင်းပေးနေပြီးအိုးအိမ်ဆုံးရှုံးခဲ့ရသူအများပြားကိုလည်းလိုအပ်တာတွေထောက်ပံ့ပေးနိုင်ပါတယ်။တရားပြင်းထန်သူတွေကိုတော့ပတ်တီကာပြည်နယ်မြို့တော်ဆာရနာဆေးရုံကိုပို့ပေးနေပါတယ်။ဒါပေမဲ့ဆေးရုံစည်းကမ်းတွေအလုံးလောက်မရှိတာလူနာတင်ကမလုံလောက်တာတွေရှိနေပြီးလက်တလောဆာရနာမြို့ဆေးရုံမှာလည်းလူနာတွေပြည့်နှက်နေပါတယ်ခင်ဗျ။
တရုတ်ပုဂ္ဂိုလ်တွေပေါ်မှာအခွန်စည်းကျမှုဟာတရုတ်နဲ့အမေရိကန်ကုန်သွယ်ရေးစီးဆင်းဆွေးနွေးမှုတွေအတွင်းမှာထိရောက်တဲ့မောင်းနှင်အားတစ်ခုဖြစ်တာကြောင့်ဒါကိုဖျက်သိမ်းဖို့အမေရိကန်ဘက်ကအလင်းစလုံးမဆုံးဖြတ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးထိတဲ့အရာရှိတယောက်ကမနေ့ကပြောပါသေးတယ်။ကုန်သွယ်ရေးမှာတရုတ်ဘက်ကတစ်ဖက်ဆောင်နေမများမတာလုံနေတယ်ဆိုတော့ကိုလက်ဆုပ်လက်ကင်ပြဖို့ပို့ကုန်အခွန်စည်းကျတာကအရေးကြီးတဲ့လက်နက်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်ထိုင်ကအထက်လွှတ်တော်ဘန်ဒါငွေအသုံးစရိတ်ချထားရေးကော်မတီကိုမနေ့ကပြောပါလိမ့်။အရင်သမရဟောင်းအရင်အမေရိကန်သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တရုတ်နိုင်ငံသွင်းကုန်တချို့ပေါ်မှာအခွင့်အရေးကိုဖယ်ရှားပေးဖို့စဉ်းစားနေတဲ့အကြောင်းသမရဂျိုးဘိုက်ဒန်ကပြီးခဲ့တဲ့ရက်ကပြောပါလိမ့်။ဒီကိစ္စကိုတရုတ်သမရရှီကျင်းပင်နဲ့ပြောဆိုဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူခရင်းဂျွန်ဖျဲကတော့ပို့ကုန်အခွင့်ကိစ္စဘာဆုံးဖြတ်ချက်မှမချရသေးတဲ့အကြောင်းနဲ့ဘယ်အချိန်မှဆောင်ရွက်မယ်ဆိုတာမျိုးသတ်မှတ်ဆွေးနွေးနေတာမရှိတဲ့အကြောင်းမနေ့ကတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါသည
်အိန္ဒိယအစိုးရပါတီအနေနဲ့လူမျိုးငယ်တိုင်းရင်းသားတူကိုသမ္မတလောင်းဖြစ်ထူးထူးခြားခြားအဆုပြုလိုက်ပါတယ်အိန္ဒိယနိုင်ငံရဲ့လက်ရှိအာဏာရဘာရတီးယဂျနတာပါတီ BJP ကသမ္မတနေရာအတွက်အမည်စင်တင်သွင်းတာမှာတိုင်းရင်းသားမျိုးနွယ်စုဝင်အမျိုးသမီးတယောက်ကိုအခုလိုရွေးချယ်အတီးပြုလိုက်တာပါအဆုပြုလိုက်တာပါလာမယ့်ဇူလိုင်လရွေးကောက်ပွဲအတွက်ဝါရီနိုင်ငံသမားဖြစ်သူ ဒရောပါတီမာမူကိုအဆောင်ရောင်အာဏာသာရှိတဲ့သမရနေရာအတွက်ဒီ BJP ပါတီဝင်တွေကရွေးချယ်လိုက်တာပါ။အိန္ဒိယမှာဝန်ကြီးချုပ်ကသာတကယ့်အုပ်ချုပ်ရေးအာဏာရှိတာပါ။ပါလီမန်ဝန်ကြီးချုပ်စနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာသမရကိုလည်းဥပဒေပြုလွှတ်တော်အမတ်တွေကရွေးချယ်ပေးရတာဖြစ်ပြီးလွှတ်တော်အတွင် BJP ပါတီရဲ့အင်အားခိုင်မာမှုကမာမူသမရဖြစ်လာဖို့တေချာလို့နေပါဖြစ်စေပါလေ။တိုက်ခံပါတီတွေကတော့သမရနေရာအတွက်မာမူနဲ့ရှင်ပြိုင်နိုင်မှု BJP ပါတီရရှိအောင်ယရှဝန့်စင်ဟာကိုအဆိုပြုထားပါတယ်ခင
်ဗျ။မြန်ကန်ပြည်အစုမှာအရင် COVID-19 ရောဂါဖြစ်ခဲ့ဘူးတဲ့အရွယ်ရောက်သူ9ယောက်မှာတယောက်ဟာရေရှည်ရောဂါလက္ခဏာကျနေတာကိုတွေ့ရတဲ့အကြောင်းဂျွန်လာပထမသတင်းနှစ်ပတ်အတွင်းကောက်ခံတဲ့စည်းရင်းတွေမှာတွေ့ရတယ်ဆိုပြီးတော့မြန်ကန်ကျန်းမာရေးအရာရှိတွေကမနေ့ကပြောပါတယ်ရေဘူးရအဖြစ်အရွယ်ရောက်သူ73ယောက်မှာတယောက်ကကိုဗစ်ရောဂါဖြစ်ပွားပြီးချိန်ကနေ3လဒါမှမဟုတ်လည်းဒီထက်ပိုပြီးတော့အရင်ကမရှိတဲ့ရောဂါလက္ခဏာတွေကျန်နေတဲ့အကြောင်းစစ်တမ်းမှာဖော်ပြထားပါတယ်အချက်လက်တွေကိုဂျွန်လာတရက်နေ့ကနေ73ရက်အတွင်းအမေရိကန်သံကောင်စီရင်ဌာနကကောက်ခံခဲ့ပြီးတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကသုံးသပ်ခဲ့တာပါရေရှည်ရောဂါလက္ခဏာဆိုတာကတော့မောပန်းတာနှလုံးခုန်နှုန်းရုတ်တရက်မြန်တာအသက်ရှူမဝတာအစာချေဖို့ခက်ခဲတာကာလကြာရှည်နာကျင်တာအာရုံခံမှုပုံမှန်မဖြစ်တာနဲ့ကြွက်သားတွေအားနည်းတာတွေလည်းပါဝင်ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မအီတန်စင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေကိုမပြောခင်မှာအရင်ဆုံးတော့ဒေါ်ဆန်းစုကြည်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ဒေါ်ဆန်းစုကြည်ကိုလက်ရှိထိန်းသိမ်းထားတဲ့နေရာကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်နိုင်ငံတော်ရှုတ်ဝက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးတော့ဆွဲချက်တင်ထားတဲ့အမှုကိုလည်းနေပြီးတော့အကျဉ်းထောင်မှာဒီကနေ့စစ်ဆေးခဲ့ပါတယ်အခုလိုဒီစစ်ကောင်စီကဒေါ်ဆန်းစုကြည်ကိုအကျဉ်းချလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှန်များသဖြင့်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒေါ်ဆန်းစုကြည်ကိုနေအကျယ်ချုပ်လို့ထိန်းသိမ်းထားတဲ့လှုပ်ဝဲနေရကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒေါ်ဆန်းစုကြည်ကိုထောင်ကိုပြောင်းရွှေ့တာမှန်ကန်ကြောင်းနဲ့တီးကြားကောင်းမွန်စွာထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူနဲ့အတူဘယ်သူတွေပါလဲဆိုတာနဲ့ဘယ်လိုကြောင့်ရွှေ့ပြောင်းရတယ်လဲဆိုတာတော့ထုတ်ပြန်ထားတာမရှိပါဘူးဒေါ်ဆန်းစုကြည်ရဲ့အမှုတွေအားလုံးကိုနေပြည်တော်အချုပ်ထောင်တွင်ကအထူးတရားရုံးမှပြောင်းပြီးစစ်ဆေးဖို့စစ်ကောင်စီကစီစဉ်ထားတာကြောင့်ကြာသာပရိနေတိုင်းစစ်နေကြအမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကိုနေပြည်တော်အချင်းတော်မှဒီကနေ့စပြီးစစ်ဆေးခဲ့ပါတယ်ဒီကနေ့စစ်ဆေးတဲ့အမှုမှာတော့ပြန်ခေါ်သက်တည်ရဲမှုနှုတ်ဦးကိုစစ်ဆေးခဲ့တယ်လို့တရားရုံးနဲ့နှီးဆက်တဲ့သတင်းရက်ွက်ကသိရပါတယ်နှစ်ဦးမှတဦးကိုသာအပိသက်စစ်ဆေးနိုင်ခဲ့ပြီးနောက်တဦးကိုတော့စစ်မင်းနေစင်မှာတရားသူကြီးဘက်ကရန်နာခဲ့တာကြောင့်ဆက်မစစ်ဆေးနိုင်ခဲ့ဘူးလို့ဆိုပါရယ်ဒီကနေ့စစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့အမှုဟာစီဘော်ကြီးအကြံပေးရှောင်းတာနောဒေါန်ဆန်းစုကြည် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းဦးစိုးဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုဆွဲဆိုထားတဲ့အမှုဖြစ်ပါရယ်ပြည်ရဲ့ဇွန်လာဇန်နုံကဒီပုံမှန်နဲ့ဆွဲချက်တင်လိုက်တာမို့အခုနောက်ပိုင်းအမှုနဲ့ပတ်သက်တဲ့ပြန်ခေါ်သက်တည်တွေကိုခေါ်ယူပြီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အချိန်မှာဒေါန်ဆန်းစုကြည်ဟာထောင်နှင်းကနေလာရောက်ကြားနာခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခွေးလေးတိုက်ချီတို့လည်းထောင်နှင်းကိုပါမလာခဲ့ပါဘူး။တိုက်ချီတို့ကိုဒေါန်ဆန်းစုကြည်ကိုယ်တိုင်မခေါ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အကျဉ်းထောင်တွင်အမှုတွေရင်ဆိုင်ရပြီမဲ့သူ့အနေနဲ့အေးဆေးစွာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ခါတိုင်းလူပဲတဲတဲကြွကြွရှိနေတယ်လို့လည်းမျက်မြင်တူက VOE ကိုပြောပါရယ်တရားလွှတ်တော်ရှင်နေတူကတော့ဒေါန်ဆန်းစုကြည်ကိုထောင်ထဲကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပါရယ
်ပြင်ပမှာရှိနေနိုင်ငံရေးအားစုတွေနဲ့နိုင်ငံရေးဦးနှံတဲ့စိတ်ဆက်ဆောင်မှုတွေကိုစက်တော့လိုက်တဲ့သဘောသူ့ရှင်နေတွေနဲ့ပြရတယ်နောက်သာပြင်ပမှာရှိတဲ့ဒေါန်ဆန်းစုကြည်နဲ့ပြရမယ်အတူတူမှာရှိနေတဲ့ဒီနေ့ပြရမယ်အဲ့ရမယ်တဲ့ဒီဘာနိုင်ငံကြီးတွေပြရမယ်ဟိုဒါလူတွေမှာလို့လုံးဝအဲ့တော့ပြတဲ့သဘောကိုဒီတိုင်းနဲ့မြင်ပါအဲ့ရပြောရင်မြန်မာနိုင်ငံလေးနည်းပေါင်းစားသူကြီးနဲ့ဒီတစ်ယောက်ချင်းနဲ့ပြရရဲ့ဒါအဓိကအကြံဉာဏ်ရဲ့ရှင်းနေလို့ဖြစ်မှာအခုလက်ရှိပေါင်းစားသူကြီးဒီအဓိကကြရတဲ့ခေါင်းတော်ကြီးရှင်းနေဆိုတာဒါဒီဘာနိုင်ငံကြီးအားလုံးကလုံးဝလက်ခံတာဒါကဘူးဒီစနစ်တွေကအပေါင်းစားသူကြီးဒီဒီကောင်းနေမှာထားရတဲ့အင်းတို့ပြောက်ပါလေ။ဟုတ်ပြီ။ဆက်ရတဲ့သဘောကြီးလေ။ဟာလေ။ဒီပိုင်းလို့ပါ။ဒီကကြည့်တော့မှဒီ 都没有都没加多好那今年呢约的呢把这个都丢进来。
နိုင်ငံရေးလီလာတုံသက်သူဦးရဲထွန်းကတော့အခုလိုဒေါန်ဆန်းစုကြည်ကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးကစားကွက်တစ်ခုအပြင်လူညုံရေးကြောင့်လည်းဖြစ်နိုင်တယ်လို့သူရဲ့အမြင်ကိုပြောပါတယ်
။ဒီနေ့ကဒီရက်ကြီးပေါ်လာတဲ့အခါကျတော့တရားသူကြီးရဲ့လူညုံရေးအတွက်ရောဒေါန်ဆန်းစုကြည်ကိုဒီနေ့ကိုအားပုံပြီးတော့ဝင်ပြီးတော့ကဲမယ်ဆိုတဲ့အားမျိုးပေါ့နော်အဲ့ဒီလိုအားမျိုးတွေလည်းကြည့်ပါဘူးသူကကြည့်ရတာကအဲ့ဒီအနေထားကနေပြီးတော့ပို့ပြီးတော့စိုးရင်ကကောင်းလာတယ်တဘောလို့ယူဆတယ်။ဒါနဲ့ဒီကပို့ပြီးတော့ညီတင်းချက်တဲ့အထူးဒီဇန်နဝါရီစီဇန်ကလည်းမလိုတဲ့အချင်းတောင်ကိုပြောင်းပြီးတော့အဲဆစ်ဖေးတာအနောက်ကနေဖို့လည်းအဲ့မှာပဲအဆောင်အတွက်ချောက်ပြီးတော့နေသေးတာပေါ့နော်။ဆိုတော့လုံညုံကြီးအကြောင်းကြောင်းလို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်နိုင်ငံရေးကစားကွက်ဆိုရင်တော့အဲ့ ASEAN ကိုလည်းကိုတည်တည်ဖို့ပါဖို့အခြေအနေတစ်ခုရှိလို့လည်းဖြစ်နိုင်တာပေါ့
အာနာသိန်းနေကစလို့စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုစစ်တပ်အာနာသိမ်းပြီးတဲ့နောက်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှု၆မှုအတွက်ထောင်ဒဏ်၁၁နှစ်ပြည်ဒဏ်ချမှတ်ခံထားရပါတယ်ရှင်
ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနေပြီးတော့အကျဉ်ထောင်ပို့ပြီးတော့အကျဉ်ထောင်ထဲမှာပဲအမှုစစ်ဆင်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမတ်မြသစဉ်အောင်ပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့သခိုင်းတိုင်းကလေးမျိုးဘက်ကတိုက်ပွဲအခြေအနေကိုပြောပြကြပါမယ်။သခိုင်းတိုင်းကလေးမျိုးတောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာတွေဘက်မှာစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အချိန်၃နာရီနီးပါးကြာမြင့်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးပြီးတော့ပြည်သူ့ကာကွယ်ရေးဘက်ကနှစ်ဦးကြာဆုံးတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်လေရှိတဲ့ကလေးမြို့မှာဇွန်လ20ရက်နေ့ကနေ22ရက်နေ့အထိထိတွေ့တိုက်ခတ်မှုတွေဖြစ်ခဲ့တာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတူကခုလိုပြောပါတယ်။
အဲအနည်းဝန်ကျင်ကမ်းပေါ်တော့မဆယ်ရေလောက်ကလေးသာတက်ဆွဲထားတယ်မင်းမြောင်းလို့ပဲမှာပေါ့မြောင်းလို့ပုံကြောင်းတို့စတင်ကြောင်းတို့မှာတက်ဆွဲထားပြီးတော့သူက20နှစ်နေမှာထောက်ကြံထုံမှာပြေပေါ်ဆက်သွားတာပြီးထောက်ကြံထုံမှာကလေးဘက်ကိုပြန်သွားတဲ့ဆွဲရှိတယ်လို့ဒါပြီးတော့တောင်ဘက်ကိုပြန်ပြီးသားမှာရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့ဖွဲ့ရှိရပြန်ရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့ဖွဲ့ကိုကျွန်တော်တို့ဟဲလုံရွာနားမှာဒီ CND တို့ KKG တို့ AGD တို့ PAKAPA တို့ PDR တို့ပူးပေါင်းတက်ဖွဲ့တွေနဲ့ဟာချီတွေ့ဒီမှာတိုက်ပွဲတော့ချစ်ပါခဲ့တာ
လေအောင်ခင်ဗျာဂျောလာ22ရက်နေ့မောလွတ်တနားရီလောက်ကနေစတင်တဲ့တိုက်ပွဲဟာညနေ3နာရီလောက်ထိပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့တိုက်ပွဲအတွဲနှစ်ဖက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ
်ခမန်းချေဒီလိုဆက်ကတော့ဆရာဆယ်ဦးဝန်းကျင်ကစစ်ကောင်စီတပ်သားတွေဘက်ကတော့ဆယ်ဦးဝန်းကျင်ကတည်ရပေါ့နော်ဆယ်ဦးခန့်တည်ရဗျာကျွန်တော်တို့ကတော့PDR တပ်ရင်းနေရင်းအပေါ်တော့တပ်ရင်းမြစ်ကတဦးနဲ့တပ်ရင်းကတဦးကြားတယ်ဆိုတာဟုတ်
ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်း၄ဦးထိခိုက်မှုရှိခဲ့တယ်လို့ PDF ကလေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီကနေ့ဂျွန်လ23ရက်နေ့မှာတော့အရင်နေ့ကတိုက်ပွဲမှာကြာဆုံးခဲ့တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကိုအမိန့်ပြန်တမ်းဖတ်ပြီးတကြိုတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တခုကပြောပါတယ်။ဂျွန်လ22ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာကလေးမျိုးဘက်ကနေတမူးမျိုးဘက်ကိုမောင်းနှင်လာတဲ့စစ်ကောင်စီကား9စီးကိုကလေးတမူးလမ်းမကြီးနေကျော်လေးအနီးမှာကလေးပြည်သူကာကွယ်ရေးအဖွဲ့တွေကပဒေသာမိုင်းနဲ့တိုက်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုအများကြီးရှိနိုင်တယ်လို့ကလေးမျိုးပြည်သူကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာတော့အနီးအနားကကျေးရွာတွေကရွာသားတွေစစ်ဆောင်ကြရပေမဲ့ဒီနေ့မှာတော့ရွာတွေကိုပြန်ဝင်ပြီးနေနေကြပြီလို့ပြောပါတယ်။နတ်မြောင်းဘက်ကရွာတွေကတော့တိုက်ပွဲပြီးချိန်ရွာတွေပြန်ဝင်လာလို့ရကြပေမဲ့နတ်ချောင်းဘက်ကကျေးရွာတွေကတော့စစ်ရှောင်နေကြရတာအတော်ကြာနေပြီဖြစ်ပေမဲ့ခုချိန်ထိရွာတွေကိုပြန်မဝင်ရဲကြသေးတဲ့အခြေအနေကိုဒေသခံပြည်သူကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတူကအခုလိုပြောပါတယ်
နတ်ချောင်းဘက်ကတည်းကတော့ပြန်ပြီးမှကတ်လို့မရဘူးရအောင်ပဲကြာဘောလည်းမျိုးတော့ခလုတ်ဝင်ဆိုလို့မကတ်ရဲကြတော့ပေါ့နော်ပြန်လိမ့်မှရောမနေဆံရတော့ဘူးတချို့အနေနဲ့နေထိုင်ကြတော့ပေါ့ကမျိုးပေါ်မှာရှောင်သိမ်းတာမျိုးတွေအဲ့ဒီကြီးဝါးဒီမှာတော်သေးဒီမှာရှောင်းတင်းညာမျိုးတွေစီးချောင်းစကန်နဲ့ဖွင့်ထားတော့ sebisaan kan kanan mana yang mula beri siwa dia, siwa ini macam lo, kanan tu pelajar yang dua jalan dia tu beri. Jadi, nak cakap apa tu lucu, entah tu aku lu guna, kalau guna ni dah ini macam ni lo, tapi aku dia ni, si buat ke siwa dia ni, ini ni ni, siapa ni lo, ini ni siwa ini ni, si ni dua dia, asal ni dia ni lo.
ว่าเสด็จเจ้าเองเสด็จเจ้าสักการณ์นี้มันมีทางอะไรจะได้ยูยูริมาก็เลยเสด็จเจ้าสักการณ์นี้มาทำด้วยแบบว่ามีอะไรจะอินชีว่าเลยไปได้ยูยังจะดูอะไรไปมีเลยไปรอรอจะตีดูอย่างเขาแบบก็เลี้ยงเนี่ยทำไมที่ทำมาเสียไปที่ประคาจ้าที่ตาขันต้องจอดเล่าหาเสียงสักการณ์ด้วยดอดังเดมันเนี่ยนี่เสียสวยมีตาเจเน่พงที่เจ้าเนี่ยมาโคลงเนี่ยเสียพิจิตรุซาต้องนี่ทายมาเข้าเข้าพินิจ้าไปเลย
สิบเอ็ดชาวเนื้อกูดีตาขันวิการีอากูยี่เป็นนี่เลยสูบไปเมื่อเลยเยี่ยเชี่ยพี่ลาบีพี่เจ้าจ้าลูกเชนวิชาบาลาบีลูเลสิชาอากูยี่เป็นยี่พ่อรีกับพี่บาร์เรชสกายไดน์กลิมยูมาไทเปอร์เป็นทันนี่เลยชินีเนปตาบิดอย่างงงอ่ะลาเรดเริงกูเลยมาพี่บ้าเกล้าพี่บาร์เรกูดูข่าวสกายไดน์เลบรอนต้องดีตาบักอาชินีกูเลยจีอาบ้า สกายไดน์สเลนจีมิวเน่เลบรอนต้องเจนี่ซีมังเกอหนีกาตงยานเน่โตจังจวารีบักกูจวนนั้นสัตว์ตงยานี่ดิ้งนี่มาสิกองสีจัดดีกาแล้วนั่นจีเน่เป็นขนาดจ้าเอ็นเดชูมีลาวนันเน่จีว่าจ้าเดชูเป็นทันซ่าแต่ยาสีเกบาร์เร่ดีเดรียงกูรอวิวเดรียงดอกไม่มากาเดรียงเปียบุทาบาร์เร่ขมยา
สกายไดน์สเลนจีมิวเน่เลบรอนต้องเจนี่ซีมังเกอหนีกาตงยานเน่
จงอยู่แบบกูสิ่งของสิ่งแบบกับที่เดลเนจิจาร์เอตัวเดต้ากันนี่เองมีเราเปียสีอะไรสิ่งเดียวโตจังเจียวแบบกูเลยเลเนจิเนี่ยเจ้าก็ตาจังเจียวตาเงาเจ้ามันเนี่ยแต่ยังยากเลยสุบีเลบรองเดต้ากันตัวอู้กับเปียวบาร์เลยอากูเลชิมาส่งชิมิการอที่อาเทที่อาเทหูทูเลเนจิเนี่ยที่ไหนจ้าก้าอู้ชิติเองเอวเลเนจิมันเนี่ยมีเราเลเนจิมันมีเราในตัวกูเดต้ากันนี่ว่ามีเงินจะได้ตัวมีอะไรเงินหน่อย นอกจากนี้ตัวยาเรามาตั้งแต่ตีเนี่ยตัวไล่บ่เนาะขนาดนี้ที่ละขนาดนี้ที่ละชูชาชูชาไอ้ลูกตัวเองไล่ที่ละบ่มีที่ขัดเลยงานยาวที่วิโดจังจังสู้เอกลีย์อะไรจ้าตีร้อนวิโดไอ้ลูกรอจะรอจะเรียนจ้าเนี่ยตัวเจ้าว่ากลีย์ตีว่าละไอ้จังจังว่าตัวเจ้ากลีย์เปล่าไอ้เจ้าเนี่ยเดียวก็ยาเรเบเบกลีย์ดีสุดอ่ะมันตีอะไรเปล่าดีย้อมยี่ปากกันนี่มาสุดที่ยาเรถ้าวิโด
ถ้ายังว่าวิโดไอ้ยศกันยังไม่ยี่ยศกันกันนี่มาน้าวมีอะไรแล้วจะทักเชื่อวิโดตัวสิจังทักทุ่มเลยบ่อยที่เดียวดีกันนี่มาโรที่ตากันปิดดูการก่อเหตุตัดดินเนี่ยนับแป๊บเดียวแค่ไม่พิจารณาไม่เข้าไปสิ่งของสิบแปดก้าตาแล้วเนี่ยจีเรเนี่ยเพียงแค่นี้ละพิจารณาเลยที่ตากันนี่ก็สบายเลยมันนี่ก็โรเสร็จเจียวเนี่ยมูจูบินเจียวแบบกูเลยเอ็งอาจจะอยากวิ่งเจ้าลายเอาแค่ตัวจ้าดับเรนี่มาโรยังไม่ยี่เจียวนี่จะสิกันนี่สิจะเอ็งอา
ในยาวิ่งเจ้าเจ้าลาลาตัวยาเรลูเลสูบาร์เองครูยังไม่ยี่สิบสี่กันนี่มาสิ่งที่เจ้าดีเนี่ยกูลาบีโอการงานที่เนี่ยล่ะเนาะบีโอการอยู่ท่าเดียบีโอครูหลังชอบบีโอสิจังทูลาเลยครูเบลสิบชิดเมย์เบลหลังจากสิจังทูเมย์สัวเราจะโน้มตีอะไรบีโอใส่เทมาสิเดียร์เองอ่ะก็บล็อกซี่เมย์สัวจะโน้มตีกูครูไอ้เอพิเองกูที่จะเนี่ยเนี่ยเชนุโปตันสิจังทูบูแต่ถ้ายาวลาเราจะดีเนี่ย
ดีสุดการยาวลาสิการประมาณอาซีนอกจากอาซีไอ้เราคาบว่าปลาลาประมาณอาซีมาเลยลุยยาที่อาวุ้นจินไปเลยน้าอาซีมาเลยลุยยาที่อาวุ้นจินเราไปเลยตัวน้าตัวเองยาวลาเราวันนี้อาวุ้นจินเรายาวลาเลยแล้วเราต้องไปกับอาชีนี้ไปตลอดสิ่งของสิบเก้าเราถึงทุกอย่างนั้นไม่ใช่ดีบ่าวเสร็จเจียวไปมาเราลุยยาเลเซ่เราพันสิขยันบีมันเนี่ยงามมาเป็นลูกเปรย์ได้จ้าวดีตากันนี่ฮะตัวเจียวอะไรมามันเนี่ยเยอะไปยาเรื่องจิน
ถ้าเจ๊ติ้งสั่งตัวจ่ายเลยลูเลสูบาร์เองเสร็จแล้วก็เราคู่กับเราจ่ายมาสกินเนี่ยตั้งกาก้าสักเลี้ยงดูจีอากงจะทำยังไงอากงรู้ว่าแต่ชาลุลุเป็นยังไงเขาตีจ่ายเองอากงติ้งสั่งนี่จ่ายเองโอ้จะช่วยมึงว่ามีบ่จะช่วยนี่จ่ายแต่ชาอยู่อะไรอยู่อะไรบ่ไอ้ลูกตัวลงชงมาเทมาอยู่อะไรกินนี่จ่ายแต่ไม่ไอ้ตัวกินได้อยู่อะไรเลยมันลงชงได้ตัวแค่สิ่งแค่สิ่งกินนี่อะไรเลยชีวิตเลยจ้ะ
อ่ะคุณเล่นในจีเนปจะขัดตาไม่ชอบขยันละพันสิขยันละพี่นี่เลยจีวารีฮะแล้วเราต้องเจนี่ซีมันเก่งอันนี้ก็ยูอาร์เอพีแต่ช่วยยูอาร์ก็รอซีมันเก่งอ่ะตั้งสิทธาเลยจีวารีพี่ไปเลยตรงยูอาร์รู้โตจังนู้นสาเลยจีวารีก็รอซีมันเก่งเจ้าเดต้ากันนี่เองตรงยูอาร์รู้ตั้งสิขนาดยาเลยจีวารีพี่ไปเลยแล้วเราต้องเจนี่ซีมันเก่งเนี่ยปัตตาการอยู่บ้างนั่นสักเท่าไหร่ชีบีดีเดต้ากันนี่ก็รอสิ่งของสิ่งที่เบโก้สิจังทุลามันมันตีราจ้าคู
စကိုင်းတိုင်းလက်ဘရောင်းဒေသကရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်နေတာနဲ့ပတ်သက်ပြီးတော့ထိုင်းရှေ့ဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့အာဆီယံကာကွယ်ရေးဝန်ကြီးစီဝေးနဲ့ဆိုင်တဲ့သတင်းကိုလည်းအလက်ပေးကြပါတယ်။ကမ္ဘောဒီးယားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထုတ်တက်ရောက်ခဲ့ပြီးတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗဟုထုနေ့ကတီးသန့်တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ဖို့လူခွေနဲ့ရပ်ဖက်ဖွဲ့တွေကအာဆီယံကိုတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခေါ်ခဲ့တာပါ။မြန်မာရပ်ဖက်အဖွဲ့အစည်းတွေကတော့ဒေတာတွင်တည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီဘောသဘောထားနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပြပို့လာတဲ့သတင်းကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနေရတာကျင်းပခဲ့တဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေး ADMM ကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးဖိတ်ကြားခံခဲ့ရတာပါ။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုမဖိတ်ဖို့ကန့်ကွက်မှုတွေကြားကပဲလစ်လျူရှုခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကိုပြည်တွင်းကအရက်ဖက်အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒေသတွင်းမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစိန်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းကြားမှာပိုပြီးစည်းရုံးဖို့လိုတယ်လို့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးရဲ့အင်ရှင်ကမ္ဘောဒီးယားကပြောခဲ့တာပါ။မြန်မာအရက်ဖက်အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရပ်ပိုင်းအလို့ကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာပါဒါပေမဲ့အခုလိုဖိတ်ကြားလိုက်တာကဒေတာရင်းနိုင်ငံတွေအတွက်တော့ချင်းချောက်မှုတစ်ခုဖြစ်လာတယ်လို့ဒီအစည်းအဝေးကိုဥဆောင်ကန့်ကွက်ခဲ့သူတွေကတဦးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တင်စာရွှန့်လက်ကြီးကပြောပါတယ
်ပြောရမယ်ဆိုရင်ဒီ defense force အချင်းချင်းပေါ့နော်စစ်သားတွေအချင်းချင်းကစစ်သားအချင်းချင်းကိုပြန်ရိုင်းပင်းတဲ့ပုံစံတည်းကျမတို့ဒေတာအတွင်းကပြည်သူတွေအတွက်အကြီးကျယ်ဆုံးသောချင်းချောက်မှုဖြစ်ပါတယ်เนาะဟိုဒီပုံစံမျိုးစုံနဲ့တော့မတရားမှုတွေအယားဆွေးမှုတွေကျူးလွန်ထားတဲ့စစ်ဗိုလ်ချုပ်ကောင်းဆောင်တယောက်ကိုအခြားနိုင်ငံเนาะအိန္ဒိယနိုင်ငံတွေဒေတာရင်းနိုင်ငံတွေကစစ်ဗိုလ်ချုပ်တွေကလက်ကမ်းကြိုတယ်ဆိုတာကကျမတို့ဒေတာရင်းကပြည်သူတွေအတွက်ကိုဒါအန္တရာယ်ဖြစ်ပါတယ်
ကမ္ဘာအရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုကရော့ကျသွားပြီးမြေပြင်းတွင်မှာတော့နေတိုင်းနှိပါတိုက်ပွဲတွေရှိနေပြီးမိရှုမှုတွေနဲ့အတူအယူအဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တပ်ဖြတ်မှုတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ပဋိပက္ခကြောင့်နေရာဆွန့်ခွာသူအများဆုံးရှိနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကပါနေတာပါဒီအခြေအနေကိုမျက်ကွယ်ပြုပြီးစစ်ကောင်စီခန့်ကာကွယ်ရေးဝန်ကြီးကိုအာဆီယံကဖိတ်ကြားခဲ့တာလို့အခုကိစ္စမှာလှုပ်ရှားပါဝင်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုရဲကပြောပါတယ်
နော်ရှင်လည်းမိချုပ်တက်ဖြတ်ရိခါရေအင်းဒီအလုံးမိချုပ်ပြည်ရလာအောင်မအရင်လုံးလေဒီလူတွေနဲ့တစဝဲဟိုဟိုရေဆွဲဖက်ဆွဲသူတို့အကျိုးစီးပွားတက်နေတဲ့ဟာမျိုးကိုကျွန်တော်တို့ကပြည့်တည်ထောက်ထားဖို့ကျွန်တော်တို့ကအဲ့အရာကိုလုတ်ကိုတော့ပဲသို့တော်လည်းအဲ့ဒီပုံမှာကျွန်တော်တို့ကစိတ်ပြအားငယ်ဖို့မရှိဘူးဟိုသူတို့မဘာမှလာကူမှာမဟုတ်တာဟိုတေချာဝါလေတေချာဝါလေနော်ကိုယ့်အကူအလုံးလုံးပါဆိုတော့ကျွန်တော်တို့ဟိုစိတ်တက်မချနိုင်အခုဒီတိုင်းပဲဆက်ပြီးတိုက်ပွဲဝင်
အာဆီယံလိုပဲဘင်္ဂလားပင်လယ်အော်ဒေတာကန္ဓာဆောင်နီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC ရဲ့ဥဆောင်နိုင်ငံအိန္ဒိယကလည်းစစ်ကောင်စီကိုအစဉ်တစိုက်အတိအမှတ်ပြုနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာနိုင်ငံအတွက်အိန္ဒိယပြည်သူတွေကရပ်တည်ပေးဖို့မြန်မာစစ်တပ်ကိုအိန္ဒိယအစိုးရကတရားဝင်မှုမပေးဖို့နဲ့လက်နက်မထောက်ပံ့ဖို့စစ်တပ်ကိုစီးပွားရေးပိတ်ဆို့ဖို့ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကူအညီပေးဖို့စတဲ့အချက်၄ချက်ကိုအိန္ဒိယဖော်မြန်မာအဖွဲ့ကတောင်းဆိုထားပြီးပူးပေါင်းတဲ့အဖွဲ့တွေရဲ့အားနဲ့လာမယ့်ဇူလိုင်လမှာအိန္ဒိယနိုင်ငံရေးနဲ့အရက်ဖက်အဖွဲ့1000ကျော်ကိုစာပေးပို့သွားမယ်လို့ပြောပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းကြားမှာကာကွယ်ပစ္စည်းထုတ်လို့ရေးနဲ့အကျိုးတူပူးပေါင်းမှုတွေနဲ့ပတ်သက်ပြီးအပြန်အလှန်ပံ့ပိုးပေးနေတာကိုလည်း Justice for မြန်မာအဖွဲ့ကထောက်ပြဝေဖန်ထားပါတယ်။အကြမ်းဖက်တာတွေလုပ်နေတဲ့မြန်မာစစ်တပ်ကိုအာဆီယံရဲ့မိတ်ဆွေအဖြစ်ကဖယ်ရှားပေးဖို့လည်းဒီအဖွဲ့ကတောင်းဆိုထားတာပါ။လက်ရှိအခြေအနေကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအာဆီယံကတရားဝင်အသိမှတ်ပြုရမှာဖြစ်ပြီးအခုလို16ကြိမ်မြောက် ADMM အစည်းအဝေးမှာဗိုလ်ချုပ်ကြီးများထုံးဦးရှိနေကြတာဟာတုံ့လောက်ဆရာဖြစ်တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုက်ပြောပြသွားကြတာဖြစ်ပါတယ် VOE ကနေကြာသပတင်းညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
view american တန်ကနေ2022ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ 10:00 line to meter 32.52 တုကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကျောက်စိမ့်လုပ်ငန်းမှာတရုတ်စီးပွားရေးသမားနဲ့လက်နက်ကင်တပ်ဖွဲ့ရဲ့ခေါင်းဆောင်ဒေသအကျိုးအမြတ်ခံစားနေရပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖခန့်ဒေသမှာကျောက်စိမ့်ထုတ်ယူနေတဲ့ကုမ္ပဏီအားလုံးနှီးပါးဟာယူနန်တရုတ်တို့ရဲ့ဝေကျေးပံ့ပိုးမှုနဲ့မကင်းကြဘူးလို့မချမီကတုတ်ဝေတဲ့ Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်။အချောတဲ့မရောက်မီအဆင့်အမျိုးမျိုးနဲ့အချောတဲ့အဆင့်မှာတံပိုးမြင့်သွားတဲ့ကြောက်စိမ့်ဈေးကွက်ကိုတရုတ်ကလွှမ်းမိုးထားတယ်လို့ဆိုပါတယ်။မြန်မာမတ်ပုံတင်ကိုင်းတဲ့တရုတ်နိုင်ငံသားကိုရိုင်းပါဝင်တဲ့ဤမြန်မာနိုင်ငံသားကတရုတ်ကိုလည်းအဖြစ်လုခိုင်းတဲ့ဤစတဲ့ဤလမ်းတွေနဲ့တရုတ်အရေးရှင်တွေဟာကျောက်စိမ့်လုပ်ငန်းမှာပါဝင်ကြပါတယ်။တံဖိုးကြီးမားတဲ့ဒူဖော်ရေးစက္ကရိယာတွေကိုတရုတ်ကထုတ်ပေးပြီးဒေသခံတွေနဲ့အကျိုးတူစီးပွားရေးလုပ်တာမျိုးလည်းရှိပါတယ်။ဘက်ကမှဝအဖွဲ့နဲ့ဆက်သွယ်ပြီးကျောက်စိမ့်လုပ်ငန်းမှာပါဝင်နေတဲ့တရုတ်တွေလည်းရှိပါတယ်။တချို့ဟောင်းဦးတန်းရွှေမိသားစုမြောက်ပိုင်းတန်းရဲ့တိုင်းဘူးနဲ့ထိပ်တန်းအရာရှိတွေကျောက်စိမ့်ကရတဲ့အကျိုးအမြတ်ကိုခံစားရပါတယ်။ဒီတည်းရှိနေသေးတာမို့တမမှုနဲ့တိုင်မှုတွေကရတဲ့လက်ငွေဟာတတ်ချုပ်အဆင့်အထိရောက်သွားတယ်လို့ဆိုပါတယ်။ဒိုင်းနမိုက်လုပ်ငန်းကရတဲ့ငွေကိုတတ်ချုပ်ရဲ့သားအောင်ပြေဆုံးကိုဝေစုခွဲပေးရပါတယ်တဲ့
။ကြောင်စင်းကရတဲ့အကျိုးအမြတ်ကိုစစ်ကောင်စီခေါင်းဆောင်ပိုင်းကခံစားနေရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး Global Witness ကကာကွယ်ရေးဝန်ကြီးဌာနကိုမေးမြန်းတဲ့အခါတုံ့ပြန်မှုမရှိဘူးလို့ဆိုပါတယ်။KIO ကချင်အဖွဲ့ဥက္ကဋ္ဌဘိုးချုပ်အမ်ဘာလာမိသားစုဝင်တွေဟာလဲကြောက်စိမ့်လုပ်ငန်းမှာပါဝင်နေတယ်လို့ဆိုပါတယ်အမ်ဘာလာရဲ့သားတယောက်ဟာကောင်းခါပြည်သူစစ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီမှာအစုရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့ဆက်ဆက်မှုမရှိကြောင်း KIO ကိုယ်စားလှယ်ကညင်းဆိုပါတယ်ဝတ်တပ်ဖွဲ့စီကရတဲ့စစ်လက်နက်ပစ္စည်းကိုကြောက်စိမ့်အတွက်ငွေပေးချေတဲ့သဘောနဲ့ KIO ကလက်ခံတယ်လို့လဲ Global Witness ကဖော်ပြပါတယ်ဒါပေမဲ့ဝါဒီတာကပို့ပေးဖို့ခက်ခဲတာကြောင့်ကိုကန့်နဲ့ယူနန်ကတဆင့်ပို့ပေးရတယ်လို့ဆိုပါတယ
်ဦးတန်းရွှေအနားယူသွားပေမဲ့သူ့မိသားစုဟာကြောင်မြတ်လုပ်ငန်းမှာပါဝင်နေစေဖြစ်တယ်လို့2015ထုတ် Global Witness အစီရင်ခံစာမှာဖော်ပြပါတယ်ဦးတန်းရွှေမိသားစုပိုင်းကြောက်စင်းကုမ္ပဏီတွေကို Chain International လို့ခေါ်ပါတယ်ဦးတန်းရွှေရဲ့သားတွေဖြစ်တဲ့ Chain ဆိုင်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာChain International အုပ်စုနဲ့မြန်မာနိုင်ငံအုပ်စုကိုဥဆောင်ပြီးဘက်ကမှလုတ်ကွက်6ခုရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးကုမ္ပဏီကိုတော့ Richards Gem ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ပြီးလုတ်ကွက်3ခုရထားပါတယ်။ဦးတန်းရွှေမိသားစုလုတ်ကွက်6ခုမှာအင်အား3ပြည်စစ်တပ်အဆောင်ရှောက်နဲ့တူတာမျိုးပဝင်းကျင်ပျက်စီးတာများပါတယ်။
14ရာစုလောက်ကလေးကမြမကြောက်စင်းကိုတရုတ်ကမျက်စိကြားခဲ့တာဂနေ့တိုင်တီဖြစ်ပါတယ်18ရာစုနှောင်းပိုင်းစင်ပြူရှင်မင်းလက်ထက်တရုတ်မြန်မာနယ်စပ်စစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုန်သွယ်ရေးတိုးပွားလာစေတဲ့အကြောင်းရင်းဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးမြမကြောက်မြက်ယူနန်ကိုတင်ပို့ပြီးပိုးကြီးတတ်တူအိုးကွက်နဲ့ရွှေငွေကိုတင်သွင်းပါတယ်အဲ့ဒီခေတ်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုံသွယ်ကြပါတယ်ကချင်ကိုကြောင်မြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးလည်းမရှိပါဘူးဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်ဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများလာတာမို့ကြောက်စိမ့်မြင့်နဲ့နေဆက်ကိုချုပ်ကန်ရေးဟာအလွန်အရေးကြီးနေပုံရပါတယ်တရုတ်စီးပွားရေးတိုးတက်လေကြောက်စိမ့်ဈေးကောင်းလင်မို့ ဝဲလူအားများတဲ့ဈေးကွက်ဖြစ်လာပါတယ
်။ကချင်ပြည်နယ်ကျောက်ဆိတ်မြေမှာစခွက်လူပြည်တိုက်ကြခိုက်ကြဘုံခွဲကြတဲ့အချမ်းဖက်တာတွေအမြဲတမ်းလူလူဖြစ်ပွားနေပါတယ်။မြန်မာကျောက်ဆိတ်တင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပေမဲ့တရုတ်ပြည်ကကျောက်မြေဆိုင်နဲ့ပြတ်တိုက်တိုင်းမှာကျောက်ဆိတ်ရှိပါတယ်။ရှင်ချမ်းပြည်နယ်မှာကျောက်ဆိတ်ထွက်ပေမဲ့မြမကျောက်စင်းကသာတန်ဖိုးအထာဆုံးဖြစ်ပါတယ်အတုဥပါတွေလည်းအများကြီးရှိပါတယ်မကြမီကမန္တလေးမှာအွန်လိုင်းကကျောက်စင်းရောင်းဝယ်လို့အပန်းခံရသူတွေထဲမှာတရုတ်နိုင်ငံသားတွေလည်းပါဝင်နေတာတွေ့ရပါတယ်အခုတော့အားလုံးကိုလွတ်ပေးလိုက်ပါပြီစစ်အာဏာရှင်နဲ့ပလဲနံပါတ်3ပြီးဂရေဂရာကျွယ်ဝတဲ့တထေးကြီးဖြစ်လာသူ40ကျော်လောက်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်တထေးဥယျာဉ်တိုးပွားသလိုစင်ရသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကျောက်စိလုံငန်းကအလုသမားအများအပြားဘိန်းပြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါလေ။ HIV ရောဂါပိုးအများဆုံးဖြစ်ပွားတဲ့ဒေသပါပဲ။ကျောက်စိထုတ်လုပ်မှုကြောင့်မြန်မာပြည်မှာစင်ရချမ်းသာကွဲပြားမှုပုံမှုနဲ့ရှိုင်းလာတာမှုကျောက်စိအကျိုးခံစားရသူကနေပြီးချိန်စာသင့်သူကများနေပါတယ်ခင်ဗျာ။
ဦးအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မြမရေး30ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ခင်မှာအခုတခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဝမ်ပြက်ဝမ်ရှော်ယောဂအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာအခုလိုမိုးရွာသည်ဝင်လာခြင်းဖြစ်များလေးရှိတဲ့ဝမ်ပြက်ဝမ်ရှော်ယောဂအတွက်ကြိုတင်ကာကွယ်ပြုစုနိုင်တာတွေသိထားသင့်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ပိုင်နာဘီအန်ဒါဘာဖြစ်တတ်တဲ့ဒီယောဂကိုဘလို့ကြိုတင်ကာကွယ်ကဖြစ်လာရင်လည်းဘလို့သတိထားပြီးတော့စနစ်တကျပြုစုကူတာတင်ပါသလဲဒီအကြောင်းကိုတော့ကလေးထူးကုနဲ့စီတက်ကတော်တက်ကလေးချမ်းမှာပညာဌာနငိမ့်စားဌာနမူပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီငိုးရသည်ဝင်လာပြီဆိုတဲ့အခါကျတော့အဖြစ်များလေးရှိတတ်တဲ့ဒီဝင်းရှော်ဝင်းပြက်ယောဂဒီနှစ်မှာဘယ်လိုအခြေအနေရှိပါဆိုတာလေးစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီနှစ်မှာတော့ဝင်းပြက်ဝင်းရှော်ကိုဘိုင်းအောင်ပြီးတော့အန်တော့ပေါ့နော်ဒါလည်းတော်တော်များများပြေးရပါတယ်ငိုးရသည်ရောက်လာပြီဆိုလို့ရှိရင်တော့အသီးနှံတွေပေါ်လာတယ်ဒီမှာတည်အသီးမဲ့လို့ဒူးရင်းသီးမဲ့လို့ပေါ့နော်အဲ့လိုအသီးနှံတွေမှာလည်းရင်ကောင်းတွေအောင်နေဆိုတော့ဝင်းပြက်တာတွေတော့များတတ်ပါတယ်ဒီနှစ်မှာတော့ကျွန်တော်တို့တွေ့တာတော့ဗိုင်းရပ်စ်ပိုးကြောင့်ပေါ့လေစတဲ့အနာလေးတွေ့တယ်အနာကြတော့ကလေးကနုံခွေသွားတယ်ပေါ့နော်ပြီးတော့တချို့လဲဝင်းလိုက်လာတယ်တချို့ကြတော့ဝင်းမလိုက်လာဘူးဘိုင်းနာတယ်ပေါ့နော်အနေငယ်လဲဖျားတယ်ပေါ့နော်ဒါကြောင့်ကျွန်တော်ကလည်းဒီဗိုင်းရပ်စ်ပိုးကြောင့်လို့ယူဆတာပေါ့နော်ဗိုင်းရပ်စ်လို့တော့ကျွန်တော်တို့ဒီကြရှာထားတာမရှိပါဘူးအဲ့လိုကလေးတော့တော်တော်များများတွေ့ပါဗျာ
ဟုတ်ကဲ့ဆရာအဓိကတော့ဒီအစာအိမ်နဲ့ပတ်သက်တဲ့ဗိုင်းရပ်စ်ကိုပြရမှာပေါ့နော
်ဟုတ်တယ်အမေရိကန်မှာတော့သူက stomach flu လို့ခေါ်တဲ့ဗိုင်းရပ်စ်ဖြစ်တယ်ဆိုတော့တွေ့ရတယ်လေကိုယ်စီမှာတော့ဗိုင်းရပ်စ်တော်တော်များများတော့အဲ့လိုအန္တရာယ်ပဲဖြစ်နိုင်ပါတယ်ဥမာ Enterovirus ဖြစ်မှာပေါ့နော်။ဘူးနဲ့သက်ဆိုင်တဲ့ virus ဖြစ်ဖို့များပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဘာကအရေးကြီးဆုံးကာကွယ်ဖို့အတွက်အရေးပါမထင်လဲဆရာကြီ
း။ဒီဝင်းနဲ့သက်ဆိုင်တဲ့ယောဂတွေကတော့အတန်လေးတန်ပေါ့နော်။အစာတန်ရေတန်အိမ်နာတန်လက်တန်ပေါ့နော်။အစာတန်ဆိုတာကဒီစားတဲ့စားကတန်ရှင်းရမယ်။ရင်ကောင်တွေပဲမနာရဘူး။ဥမာသူစိတ်ကျပ်ပြီးပြုတ်ပြီးသားစားပူပူနွေးနွေးစားတာပိုကောင်းတယ်သေသေးချာချာဖုံးအုပ်ထားတာဖြစ်ရမယ်ဒီရပိုင်ဆိုလို့ချင်းလဲလက်တန်းတန်းနဲ့ဓာတ်တန်းတန်းနဲ့ဒီအဲ့လိုရင်ကောင်မအောင်ထားမဲ့မလွန်စင်းနဲ့ပေါ့ဒါအစာတန်းနဲ့ဆိုင်တော့ရေတန်းတော့လဲတောက်သုံးရေတန်းရမယ်ပေါ့ရေတန်းအောင်မတောက်နိုင်တော့မှရေကိုကြိုချက်တောက်ဖို့အရေးကြီးတော့လက်တန်းဆိုတာကတော့စားမစားရင်လက်ကိုတေချာဆင်းမယ်အိမ်သားဆင်းပြီးဆိုလို့ချင်းလဲလက်ကိုစက္ကန့်နဲ့တေချာဆင်းမယ်ပေါ့နောက်ကအိမ်သားတွေလည်းရေလိုအိမ်သားပေါ့နော်ထားဖို့လိုပါတယ်
ကဲဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ကြားရက်ကပဲပေါ့ဆရာနော်ဖြစ်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေကိုစပြီးတော့သတိပြုရမလဲဆရာဆရာကနေပြောဒီအန်တာနဲ့ဝင်းတကယ်ရှော့လာတာဖြစ်ပေါ့နော
်အန်တာလည်းအဓိကတော့တော်တော်ဒုက္ခပြေတယ်ဘာလို့ဆိုတော့တက်တိုင်းအလိုရှိရင်ဘာမှမတောက်နိုင်ပေါ့နော်အဲ့တော့စားတော့အေးမဝင်ပေါ့သူကရေမဝင်ဘူးခြေတော့လည်းအန်တာပဲနှိုးတော့လည်းအန်တာပဲဆိုတော့9နာရီ6နာရီကြာရင်ကလေးကတော်တော်နုံးခွေသွားတယ်အဲ့တော့ပျောက်ဆင်းလည်းပြေးပါလေအဲ့ဒါတော့ဒီချာတိုင်းတန်နဲ့တွေ့ချက်ပြီးပြေးရအသိများလို့ရှင်လဲ တက်တယ်လို့မျိုးဖြစ်တတ်တယ်ပေါ့နော်တက်တာတကယ်မဟုတ်ဘူးအဲတက်တယ်လို့ဆိုပြီးတော့အကုန်လုံးကတော့လမ်းဖြန့်ကုန်တော့ပေါ့နော်အကျော်ဆွဲတဲ့သဘောမျိုးပေါ့ခဏဖြစ်တာပါအဲဒါကြောင့်ကျွန်တော်တို့ကဓာရွက်အကုလို့မြောက်တစ်ခုကအနေနဲ့ဘာညာဆိုတစားရီလို့မျိုးပေါ့နော်နည်းနည်းနဲ့ခဏခဏပေါ့တိုက်လို့ရတယ်အဲတော့ဝင်းပြက်တာမဟုတ်ဘူးဆိုတော့ဒီပြင်ရင်နဲ့စားနဲ့တကြားနဲ့ပါတယ်အချိုးငန်ရေပေါ့ဗျနည်းနည်းနည်းနည်းပေါ့ဥမာပြင်တစ်မိနစ်တစ်စုံပေါ့ဒီလိုမျိုးတိုက်နေလို့ရှိရင်ဝင်းသင်းတော့ဝင်တော့ကလေးကလမ်းဆန်းပါတယ်အဲ့ကငန်းနိုင်ချောင်းနိုင်ကြာလဲသူကသူကောင်းသွားတော့အဲ့တော့နောက်ပိုင်းမှာလဲဒီဝင်းသွားတယ်ဆိုလဲအဲ့ဒါစားရီတိုက်ဖို့လို့တော့ပေါ့နော်ဒါစားရီဝင်နေကိုရပြီဟိုတခါလေးကြမိဘတွေကစိုးရိမ်ပြီးတော့တခါလဲဟိုကကျွေးတီကကျွေးလို့တော့အန္နာကိုအန္နာပေါ့ဒါစားရီထဲမှာဒီဂလူးကို့စ်ပါဗီတာဆိုတော့ဒီပြင်စာမုံဝင်လဲရပါတယ်နိုင်နိုင်ငယ်တည့်ရနည်းကတော့ရတယ်နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဘလို့ကျွေးတင်လဲဆရာကြီ
းကလေးကအန်တဲ့အချိန်မှာဒီပြင်အများကြီးကျွေးတော့အန်မယ်နော်နဲနဲနဲ့ဖြည်းဖြည်းမကျင်းရလွယ်လောပေါ့ဦးကျင်းရလွယ်လဲဆိုတော့ဓာတ်စားရည်ကတော့အရေဆိုဘိုးကျင်းရလွယ်တာပေါ့ဗျာအဲ့ဒီမှာစားလဲပါတယ်ဂလူးကို့စ်လဲပါတော့ကယ်လိုရီလဲရတာပေါ့နော်ဗီတာမင်နဲ့သတ္ထုဓာတ်တွေမပါပေမဲ့လူမနှုံးပေါ့နော်နောက်ပိုင်းမှာအနောက်ဦးဆိုရင်တော့ဝင်းရှောနေလဲဒီဆံပြုတ်တို့ဆွပြုတ်တို့နော်အဲ့လိုခက်ကျဲကျဲပေါ့နော်အစာအဟာရကိုစားခတ်ပြီးတော့တိုက်ရမှာပေါ့နော်အမေတို့တိုက်တဲ့ကလေးတွေလည်းအမေတို့ဆက်တိုက်ဖို့လိုပါ
လားဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာအဓိကကလေးအကြောင်းပြောတဲ့ဆိုတော့လူကြီးတွေအတွက်ကောဆရာကြီ
းလူကြီးတွေလည်းဒီလိုပဲဖြစ်ပါလေလူကြီးမှလည်းကုသမှုကသဘောတရားအတူတူပါပဲဒီဓာတ်စာရေးတတ်ရမှာပေါ့နော်ဆံပြုတ်ကျဲကျဲစားခတ်တာအဲ့လိုမျိုးပေါ့ကလေးတွေမှလည်းဒီလိုပဲဓာတ်စာရေးမတောက်နိုင်ဘူးဇက်တိုက်အားနဲ့ဆိုလို့ရှိရင်တော့ကြောစေးသွားတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အသက်ဆုံးရှုံးနိုင်အောင်ဆွံ့ရတဲ့အနေအထားမျိုးကရှိတယ်လားဆရာကြီးဒီဝင်းလျှော်တဲ့အနေအထားပြင်ထန်လာရင်ပေါ့နော
်ဒီလိုတော့ရှိအောင်ရတဲ့ပြီးတော့ကုသမှုမရဘူးဆိုရင်တော့လေဆုံးရှုံးတာရှိတယ်ရှားတော့တော်တော်ရှားပါတယ်သူကတိတ်ပြီးတော့ရေတာဆုံးရှုံးတာတော့ကလေးကနှုံးခွေပြော့သွားတော့ပေါ့ပြီးတော့တတိလဲတစ်ခါလေးမကောင်းမြင်ဖြစ်တယ်ဒီရေပြားတွေပဲမြတ်တွန်းနေတော်တော်ခြိုက်သွားတယ်ပထမပိုင်းမှာရေစားပြီးနောက်ပိုင်းကျဒီရေမတောက်နိုင်လောက်အောင်ကိုပြင်းမှန်းသွားတယ်ပေါ့နော်ကျန်တာနောက်ပိုင်းကြာလို့ရှင်တော့ခြေလက်တွေအေးဆက်တာတော့သွေးပေါင်ကြီးကြာတာတော့သွေးခုန်လုံးဆမ်းမရတာရှောက်ရတယ်ပေါ့ဗျာအဲ့လိုမျိုးဖြစ်နိုင်တော့ဒါပေမဲ့အဲ့လိုဖြစ်တာတွေကတော့ကျွန်တော်တို့စီမံတော့နည်းပါတယ်โอ้เจี๊ยบอ่ะดิตานี่มันတော့ဖြစ်မလားမပြောတော့ဒါပေမဲ့တော်တော်များများတော့ဒီဘုဒ္ဓတရားနေပြီဆိုတော့အဲ့မဖြစ်တော့ပါဘ
ူးဟုတ်ကဲ့ဆရာကြီးခုနကပြောတဲ့လက္ခဏာမျိုးဖြစ်လာရင်တော့ဒါအမြန်ဆုံးနှိစက်ရဆေးရုံဆေးကမ်းမှာပေါ့နော်ဆရာပြောတဲ
့ဟုတ်ပါ
ဟုတ်ကဲ့တဆာရီတွင်တဲ့အဆင့်အထိလိုလားမဲ့သဘောပေါ့ဆရာနော်အမြန်ပို့ဖို့လိုပါပေါ့
တော်စီတော်မလို့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဆုံးဆရာကြီ
းအဓိကတော့ဒီတဆာရီအကြောင်းပေါ့နော်ကမ္ဘာ့ကျန်းမာရေးအဖွဲ့ဒီမှာပြတဆာတို့တွေရှိပါတယ်အဲဝင်းပြဝင်းဆောင်ဖြစ်ရင်အဓိကဒီဆေးပဲဘာလူတွေကအမှတ်မှားနေကြတာဟို probiotic လို့ခေါ်တဲ့သက်ဆောင်ဖို့တုပ်ကလေးလည်းရှိတယ်အခုနောက်ပိုင်းမှာခေတ်စားလာတယ်ပေါ့ဗျာဒါပေမဲ့ဒီဥစ္စာတွေကဝင်းပြဝင်းဆောင်ဖြစ်ရင်အထောက်ကူပြုလုပ်မယ်ဝင်းပြဝင်းဆောင်ဖြစ်တဲ့အချိန်နဲ့အချိန်ကိုနည်းနည်းလျော့စီတယ်ပေါ့ဒါပေမဲ့ဒါတဆာတို့မဟုတ်ဘူးအဓိကဆေးမဟုတ်ဘူးဒါရီလူတွေကဒါစားတို့လို့ထင်နေပြီးတော့အဲ့ဒါကိုအားကိုးနေလို့ချင်းမဖြစ်ဘူးအဲ့တော့အဓိကစီရတော့ဒါစားရေးပါဒါစားရေးမှလည်းဖော်မြူလာရှိတယ်ဒါနဲ့ထုတ်ထားမှဝင်းပြဝင်းချောဖြစ်တဲ့ချိန်မှာအသုံးဝင်တယ်နောက်ပြီးတော့ချွေးထွက်များရင်သုံးတဲ့ဒါစားရေးတချို့ဒါစားရှိတယ်ပေါ့ဗျာအဲ့ဒါတွေကအချိုးများတယ်ဝင်းပြဝင်းချောမှသုံးလို့မရဘူးဖော်မြူလာနဲ့ထုတ်ထားတဲ့ဒါစားရေးထုတ်တင်တာတောက်ရမယ်နောက်ဖြော်တဲ့အခါမှလည်းအချိုးစားမှန်မှရောင်ရမ်းနေတဲ့ဥရေဆုံမှာအဲ့ဒါကြောင့်မလို့ဥမာတထုတ်ကိုဒီ 200cc ဆိုရင် 200cc နဲ့ဖြော်ရမယ်။ 1 လီတာဆို 1 လီတာနဲ့ဖြော်ရမယ်။မကျဲဖြော်တာတို့ခွဲပြီးတော့တထုတ်တဲ့အနေနဲ့ခွဲပြီးနည်းနည်းချင်းဖြော်တာတို့အဲ့လိုမလုပ်ရအောင်။နောက်ဒီတဆာရီကိုဖြော်ထားပြီးရင်24နာရီကျော်တော့အစ်စ်ဖြော်ရမယ်ပေါ့နော်။24နာရီကျော်မှတော့ပေါ့ဗျ
ာ။ဟုတ်ကဲ့ဆရာ။ကျေးဇူးများကြီးတင်ပါရစေ
women season တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံတော်တိုင်းသားနယ်စပ်တွေသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းနာသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာစစ်ကောင်စီတပ်ကခရီးရန်ဓမ္မအမှုတော်ဆောင်ပါစတာတယောက်အပါအဝင်လူငယ်အများအပြားကိုဖမ်းဆီးပြီးတော့ထောင်ဒဏ်နှစ်ရှည်ချမှတ်နေပါတယ်။တိုင်းရင်းသတင်းလွှာရဲ့ editor လည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းရင်းသားဝိုင်းရင်သတင်းသမားနိုင်ကွန်းအိမ်အသက်54နှစ်ကအင်္ဂါနေ့တုန်းကကွဲလွန်သွားခဲ့ပါတယ်။
ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကျင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာစစ်ကောင်စီကမတင်ကံမှုနဲ့ဖမ်းဆီးချုပ်နှောင်ထားတဲ့ခရီးရန်နှစ်ချင်းတာတနာပြုတ်ပတ်စတာတဦးအပါအဝင်လူငယ်တွေကိုနှစ်ရှည်ထောင်ဒဏ်နဲ့အတီးတီးချမှတ်လိုက်တယ်လို့သိရပါဗျ။မတူပီမြို့မှာ CDF တပ်ဖွဲ့နဲ့ CDM ဝန်ထမ်းတွေကိုငွေကြေးထောက်ပံ့နေဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားရတဲ့ပတ်စတာကပ္ပတန်နဲ့ငွေလွှဲလောက်ကိုင်းနေသူဦးအောင်ကိုရုံးအုပ်ကိုစစ်ကောင်စီကဇွန်လ23ရက်နေ့ကအလုတ်ကျန်းတဲ့ထောင်ဒဏ်25နှစ်စီပြစ်ဒဏ်ချမှတ်ခဲ့တာလို့မတူပီတရက်ခန်တွေကပြောပါတယ်ဘတ်စတာကပ္ပတန်ဟာမတူပီမြို့နယ်ချန်ပီယံကျေးရွာကတရင်ကောင်ကော့စပယ်အတင်းတော်ကဘတ်စတာဖြစ်ပြီးဥအောင်ကိုကတော့မတူပီမြို့ပေါ်စံပေါင်ရက်ွက်မှနေထိုင်ပြီးငွေလွှဲလောက်ကင်နေသူဖြစ်တယ်လို့သိရပါတယ်သူတို့နှစ်ဦးကို2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်
ဒုက္ခတဲ့စခန်းမှာခေလုံနေတဲ့သူတွေဟာဒုက္ခတဲ့ပြင်ပဘက်မှာတရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကပ္ပဒုက္ခတဲ့များနဲ့ထိုင်းမြန်မာနယ်စပ်ဒုက္ခတဲ့စခန်းမှာရှိတဲ့လူတွေကစာနာထုတ်ဖို့တောင်းဆိုခဲ့ကြပါတယ်။ COVID-19 စတင်ဖြစ်ပွားတဲ့အချိန်ကလေးကဒုက္ခတဲ့စခန်းတွေမှာဝင်ထွက်သွားတာကိုထိုင်းအာဏာပိုင်တွေကတားမိထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကုန်စည်နှုန်းတွေတက်ပြီးဒုက္ခတဲ့စခန်းတွေမှာလည်းကုန်စည်နှုန်းတွေတက်လာတာကြောင့်ဒုက္ခတဲ့တွေအပြင်ထွက်တရားဝင်အလုပ်လုပ်ခွင့်ရဖို့တောင်းဆိုနေကြတာလို့ကရင်ဒုက္ခတဲ့များကော်မတီ KRC တွင်ရင်းမှုစောပွဲစေးကပြောပါတယ်အဲ့ဒီအပြင်ဒုက္ခတဲ့စခန်းမှာရှိတဲ့သူတွေဟာအရင်လူတွေနီးတူနိုင်ငံခြားထွက်နိုင်တဲ့အခွင့်အလမ်းတွေပေးဖို့နဲ့ဒုက္ခတဲ့စခန်းကပညာရေးအခွင့်အလမ်းဖန်တီးပေးဖို့တောင်းဆိုနေကြတယ်ဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခတဲ့စခန်းခုနှစ်ခုနဲ့ဂရင်းဒုက္ခတဲ့စခန်းနှစ်ခုရှိပြီးလက်ရှိမှာစုစုပေါင်းဒုက္ခတဲ့ဥယျာဉ်9000ကျော်ရှိတယ်လို့ဒုက္ခတဲ့ကူညီတဲ့အဖွဲ့အစည်းထံကသိရပါတယ်
မွန်ပြည်နယ်အတွင်းလုံခြုံရေးအခြေအနေကြောင့်ကယ်ဆယ်ရေးအဖွဲ့တွေညက်ဖက်လူနာပို့ဆောင်တဲ့လုပ်ငန်းကိုရပ်နားထားရတယ်လို့ပြည်နယ်အတွင်းကယ်ဆယ်ရေးအသင်းဝင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ9ရက်ကစစ်တောင်းမြို့အတွင်းလူနာပို့ဆောင်ပြီးပြန်လာတဲ့နိုင်ရေးကူညီမှုအသင်းလူနာတင်ရင်အပြစ်ခံရပြီးအသင်းသားတဦးသေဆုံးတဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ဖြစ်ပွားပြီးတဲ့နောက်ညက်ဖက်လူနာပို့ဆောင်တဲ့အသင်းတွေအားလုံးကိုညနေ9နာရီနောက်ပိုင်းနယ်ဝေးလူနာပို့ဆောင်တဲ့လုပ်ငန်းကိုရပ်နားထားလိုက်ရတယ်လို့မော်လမြိုင်မြို့နယ်မှာလူမှုကယ်ဆယ်ရေးအသင်းတာဝန်ရှိသူတဦးကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့မှာတောကစားထွက်တဲ့ဒေရခန်လူငယ်တဦးမိုင်းနှိမ့်ပြီးတေဆုံတွားခဲ့ပါတယ်။ဇွန်လ20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါ။တီပေါ်မြို့ထမ်ဆန့်ရွာသားစိုင်းအောင်အေးဟာရွာသား15ယောက်နဲ့သူတောလေထွက်ရင်းမိုင်းနှိမ့်လို့ပွဲချင်းပြီးတေဆုံခဲ့တာဖြစ်ပါတယ်။ထမ်ဆန့်ရွာတို့အိုက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့RCSS တို့တိုက်ပွဲဖြစ်ပွားခဲ့ဖို့တာကြောင့်ဘယ်သူထောင်ထားတဲ့မိုင်းလဲဆိုတာတော့မသိရပါဘူး။လက်နဲ့ကင်တပ်ဖွဲ့ချင်းချင်းထောင်ထားတဲ့မိုင်းဟာလူထုကပဲနိမိတေဆုံးနေတာဖြစ်တာကြောင့်ဘတုမိုင်းပဲဖြစ်ဖြစ်ဖြုတ်ပေးဖို့တရားခဏ်တွေကတောင်းဆိုကြပါတယ်။
ရခိုင်ပြည်ကျောက်တော်မြို့မှာအမျိုးသမီးလေးတွေအပါအဝင်အရက်သားလူပေါင်း40ခန့်ကိုဒီဇွန်လအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတယ်လို့သိရပါတယ်ဇွန်လ2ရက်ကနေအခု21ရက်နေ့အထိဖမ်းဆီးမှုစတိုက်ပြုတ်လုနေတာပါဇွန်လ21ရက်နနက်ပိုင်းမြို့ဝင်ထွက်လမ်းတွေပိတ်ပြီးအချုပ်ကားတစ်စီးစစ်ကား2စီးနဲ့တွေ့ရမြလူတွေကိုဖမ်းဆီးနေတာလို့အမည်မဖော်လို့သူမြို့ခံတယောက်ကပြောပါတယ်ဇွန်လ16ရက်နေ့ကကျောက်တော်ရဲစခန်းမှာတာဝန်ကျနေတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုရခိုင်တပ်တော်ကဖမ်းဆီးသွားပြီးတဲ့နောက်အခုလိုရတားတွေကိုစစ်ကောင်စီတပ်ကဖမ်းဆီးနေတာဖြစ်ပါတယ်အလားတူမကြသေးမီရပိုင်အတွင်းကလည်းပုံနှကျွမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တယောက်ကိုရခိုင်တပ်တော်ကဖမ်းဆီးသွားတဲ့အတွက်အရတား40နီးပါးကိုလည်းစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးထားပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ Fever တိုင်းရင်သတင်းလွှာရဲ့ editor လည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းရင်သားဝိုင်းရင်သတင်းသမားနိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာဇွန်လ21ရက်နေ့ညပိုင်းမှာကွဲလွန်သွားခဲ့ပါတယ်။တေးဆရာဖြစ်တဲ့နိုင်ကွန်းအိမ်ခေါ်ပညာအိမ်ကသတင်းမီဒီယာလောကနဲ့တိုင်းရင်သတင်းလောကမှာဘာရီမမရရဘဝမှတ်တိုင်စိုက်ထူသွားပါတလေ။လို့ပေါ်ကင်ဘက်တချို့ရဲ့ရင်တွင်းစကားကိုတော့ကျွန်မအမီကနေပဲတင်ဆက်ပေးသွားမှာပါရှင်။
ဖျားပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်။
ကရပြည်နယ်လွိုက်ကော်မြို့နယ်တီလုံးကျေးရွာအုပ်စုကွန်နာကျေးရွာနဲ့တောတဟေးကျေးရွာဘက်မှာဩဂုတ်လ28ရက်နေ့နဲ့29စနေသတင်းဦးနေတွေ့ဒီမှာကရင်နေမျိုးရကာကွယ်ရေးဖွဲ့ KNDN
ကရင်ဒီတန်လေးရတော့ VOA မြန်မာပိုင်းသတင်းဌာနမှာနိုင်ကွန်းအိမ်ရဲ့သတင်းပေးပို့ချက်တွေတဲကတခုပါနိုင်ကွန်းအိမ်နဲ့အတူ1988ခုနှစ်ကလေးကအလုပ်တွေအတူတူလုပ်ခဲ့တဲ့လက်ရှိမွန်သတင်းအေဂျင်စီရဲ့အေဒီတာချုပ်နိုင်မညာအောင်ကနိုင်ကွန်းအိမ်အကြောင်းကိုအခုလိုမျိုးပြောပြပါတယ်
ကျွန်တော်နဲ့သူနဲ့ကတော်လှန်ရေးနယ်မြေမှာစုံကြတာပေါ့လေဒါပေမဲ့လိုင်းချင်းကမတူပါဘူးသူကစစ်ဘက်ဆိုင်ရာမှာပေါ့လေသူရာကံဘူဘဝကျွန်တော်ကတော့တီဝိုင်းခေါင်းဆောင်ပေါ့အဲ့ဒီချိန်မှာမွန်ပြည်တိတ်ပဟိုမစစ်ဒါပေမဲ့သူနဲ့ကျွန်တော်နဲ့ဟာတချင်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးနှိစက်ကြတယ်ဆိုတော့သူ့တချင်းတွေတော်လှန်ရေးတချင်းတွေကိုကျွန်တော်ကဟိုတန်စင်လေးဘယ်လိုပြောမလဲ arrangement လုပ်ပေးတာပေါ့ကျွန်တော်ဒီတာမှုဆိုတော့ကျွန်တော်နဲ့သူနဲ့ကအဲ့ဒါနဲ့အိုး88နောက်ပိုင်းပေါ့လေပြောရင်88နောက်ပိုင်းမှာအဲ့လိုတွဲခဲ့ကြတယ်တွဲခဲ့ကြပြီးတော့အဲ့ဒီကစပြီးတော့ဒီနေ့အထိပါပဲကျွန်တော်နဲ့သူနဲ့တည်င်းလုပ်ငန်းမှာလည်းကျွန်တော်တည်င်းလုပ်ငန်းဝင်လုပ်တာလည်းသူနဲ့ပဲအတူတူလုပ်ခဲ့တယ
် VOA မြန်မာပိုင်းဌာနမှာအထူးသဖြင့်တော့တိုင်းသားဒေသကပဋိပက္ခနဲ့ပတ်သက်တဲ့တည်င်းတွေငင်းချင်းကြီးနဲ့ဆိုင်တဲ့တည်င်းတွေအများဆုံးရေးခဲ့တဲ့နိုင်ကွန်းအိမ်ရဲ့တည်င်းသမားဘဝအကြောင်းနဲ့ပတ်သက်ပြီးတော့တည်င်းစာပညာရက်ကိုတင်ကြားပို့ချပေးတဲ့ဆရာတယောက်ဖြစ်တဲ့ရော်နယ်အောင်နိုင်ကလည်းအခုလိုမျိုးပြောပြပါဗျ
။အထူးသဖြင့်တော့ကိုနိုင်ကွန်းအိမ်ကဒီတိုင်းသားတယောက်မွန်တိုင်းသားတယောက်လည်းဖြစ်တယ်။ဒီပြည်တွင်းပဋိပက္ခထဲမှာလည်းသူကိုယ်တိုင်ရှင်လည်ခဲ့တဲ့လူဖြစ်တဲ့အခါကျတော့ပဋိပက္ခရဲ့အကြောင်းကိုအထူးသဖြင့်တော့ဒီနေဆက်ဒေသတိုင်းသားဒေသတွေကအခြေအနေတွေအကြောင်းကိုကောင်းကောင်းသိပါတယ်။ကောင်းကောင်းသိတဲ့ပြင်မှာသူကဆက်ဆံရေးကောင်းတယ်လူတိုင်းနဲ့ပြည့်စုံတယ်အထူးဖြင့်လူတိုင်းကအဖွဲ့အစည်းတိုင်းကသူ့ကိုယုံကြည်တဲ့အတွက်ကြောင့်မလို့သူကတည်င်းတွေကိုနေရာအနှံ့တည်င်းတွေကိုလုံနိုင်တဲ့တည်င်းတော့ဖြစ်ပါတယ
်လှုပ်ဖို့ကင်ဖက်တွေနဲ့တခြားတည်င်းသမားတွေအပေါ်မှာလည်းလေးလေးစားစားဆက်ဆံတတ်သူဖြစ်တယ်လို့ဖီဘာဝိုင်းတော့သူလှုပ်ဖို့ကင်ဖက်တယောက်ဖြစ်တဲ့ဒေလီထက်ကအခုလိုပြောပါတယ်
အူပညာနိုင်ကုန်းအိမ်ကိုပေါ့နော်ကျမတို့ကဟိုခင်မင်းကြီးနဲ့တမှုနဲ့ဥညာလို့ခေါ်ကြတယ်ပေါ့နော်သူနဲ့စတိတာတော့ဒီတိုင်းသားတင်းလွာဖီဘာတင်းနန်းလုံးကပေါ့နော်ဒီဖီဘာဒီဗီဒီယိုမှာထုတ်လွှင့်နေစီစဉ်မှာပေါ့အဲဒီတင်းနန်းလုံးကစတိတယ်သူကဖော်ရွေတယ်ပေါ့နော်သဘောကောင်းတယ်နှစ်နောက်ပြပြောင်းရှိတယ်သူဘလို့ပေါ်ကိုင်ဖဲ့ကူလဲမိသားစုမြင့်ကိုမောင်နှမလိုမျိုးတဘောထားတယ်ပြီးဆက်ဆံတယ်ပေါ့နော်လိုအပ်တာရှိရင်ကူညီပေးတယ်လိုင်းညွန်ပေးတယ်ပေါ့နော်ပြီးတော့ဒီတဲ့တင်ပိုင်းနေစုံနဲ့သူကအဆုံရေးတယ်ပေါ့တိုင်းနာပေါင်းစုံတဲ့တင်နေသူရေးတယ်တဘောကောင်းတယ်သူဟိုအားတဲ့ချိန်ဆိုရင်တချင်းနေဆိုပြီးတော့နောက်နောက်ပြပြောင်းလေးတွေကိုနဲ့အမျိုးရှိတယ်ပေါ့နော်
နိုင်ကွန်းအိမ်ကကွယ်လွန်ခံပြီးနေ့ရက်အချိန်ထိသတင်းတွေကိုတင်ဆက်ပေးနေခဲ့သူပါသူအမြဲချိတ်ဆက်မေးမြန်းပြီးတော့သတင်းတွေရယူခဲ့တဲ့သတင်း source တယောက်ဖြစ်တဲ့ CDF မင်းတပ်အဖွဲ့ကပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကလည်းအခုလိုမျိုးပြောပါတယ
်သူတို့တော်တော်ပြောဖြစ်ပါလေသတင်းထတာထဲမှာလေသူကနည်းနည်းပါးပါတိမီခေါမရှိတယ်ပြောမလားဒီတာရေမြေနေထားပေါ့နော်မင်းတပ်မျိုးနယ်ရဲ့အဝင်းကြီးမှာပြည်မျိုးနယ်နေရှိတယ်ဘလို့ရှိတယ်ဘာညာဆိုတာကိုသူအနေနဲ့လေလိလာသားပုံရပါလေပြီးတော့တစ်ချိန်တည်းမှာပဲသူကဟိုတရင်တော့တတန်းကြာပြီနဲ့တူပါတယ်စကားပြောတာရှင်းနေပေါ့နော်သူ့ကိုသူမိတ်ဆက်တာပေါ့နော်ကျွန်တော်နိုင်ကွင်းအိမ်မှာဆိုမှမိတ်ဆက်တာရောပြီးတော့ဟိုမိချင်းရဲ့ point ကိုမေးတာရောညံ့တာရောပေါ့နော်အဲ့လိုလူရင်းတူရှင်းနေပေါ့လေသူနဲ့စကားပြောတဲ့အခါနိုင်မပြောဘူးတခါလေကြံကျွန်တော် line နဲ့ဝေးတဲ့အခါမခေါ်ဖြစ်တဲ့အခါလေးဆိုလည်းလေတကူတကခဏခဏခေါ်ရေပေါ့နော်ခေါ်ရေနေတယ်မရမကပြောမှာအချိန်ပေါ်များဆိုခေါ်ရေပေါ့နော်အဲ့လိုမျိုးရှိတယ်လူတယောက်ပဲလို့ကျွန်တော်တို့မြင်မိတာပဲကျွန်တော်တို့ပြောတယ်ဆိုတဲ့ကာလပေါ့နော်ဒီတနစ်ဝင်းချင်ပေါ့လေ
တရင်းနဲ့တချင်းတွေကနိုင်ကွန်းအိမ်အတွက်တော့တန်ဖိုးမဖြတ်နိုင်တဲ့အရာတွေဖြစ်တယ်လို့နိုင်ပညာအောင်ကဆက်ပြောပါတယ
်ဒီလိုလေအလုတ်ကင်ကသူ့အလုတ်ကင်ကဒီနှစ်ခုပဲရှိတယ်ကျွန်တော်နဲ့လို့ဆင်တူပါတယ်သူကတချင်းတွေဆိုရင်သူကဆိုးကောင်းတယ်သူကဟိုလွန်ခဲ့တဲ့အနှစ်30ကတချင်းတွေဆိုရင်သူမရတာမရှိသလောက်ပဲဗျာတချင်းတွေကသူကျွန်တော်တို့ကတချင်းတိတ်မရဘူးသူကတချင်းဗမာတချင်းတွေမွန်တချင်းတွေတော်တော်လေးကိုရတယ်ဗျာတချင်းတိုင်းလိုလိုပဲအဲဒီလိုမျိုးနောက်သူကအဆိုးလည်းကောင်းတယ် သူ့မှာပဒင်းအလုပ်နဲ့တခြင်းမရှိတယ်အသက်ပဲဝမ်းကြောင်းကလည်းတင်းအလုပ်ဖြစ်တယ်တခြင်းလို့တော့ငွေမရပါပဲသူ့ရဲ့ဥစ္စာပျော်ရွှင်မှုရဲ့ခံစားမှုရဲ့အဲ့ဒါကိုတော့သူ့ဘဝအတွက်သူအားရကျေနပ်ပါတယ်
တချိန်ကကာဝေါမွန်နျူးစ်ဂရုပမှာအက်ဒီတာနဲ့ရမညာ FM မှာတာဝန်ထမ်းဆောင်တဲ့တိုင်းရင်းသားသတင်းထောက်နိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာကွယ်လွန်တဲ့အချိန်မှာအသက်54နှစ်ရှိပြီဖြစ်ပြီးဇနီးနဲ့သမီးလေးတယောက်ကျန်ရှိခဲ့ပါတယ်။ကျမတို့သိတဲ့နိုင်ကွန်းအိမ်ခေါ်ပညာအိမ်ရဲ့ဘဝတစ်စိတ်တစ်ပိုင်းအကြောင်းကိုတော့ Fever ပရိသတ်တွေအတွက်ညှိုးငယ်စွာနဲ့တင်ဆက်ပေးလိုက်ရတာဖြစ်ပါတယ်။ Fever တိုင်းရင်းသတင်းလွှာရဲ့အက်ဒီတာကောင်းရမွန်ရရောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာအာနာသိန်းစစ်ကောင်စီကခရီးယာနေချင်းတင်းအုပ်ဆရာပါစတာတဦးပါဝင်လူငယ်အများအပြားကိုဖမ်းဆီးပြီးထောင်ဒဏ်နှစ်ရှည်ချမှတ်နေပါဗျ။တိုင်းရင်းသတင်းလွှာရဲ့အက်ဒီတာလည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းသားဝါရင့်သတင်းမှာနိုင်ကွန်းအိမ်အသက်54နှစ်ဟာအင်္ဂါနေ့တုန်းကကွယ်လွန်သွားခဲ့ပါဗျ။
တော်ရရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေတာကတိုင်းရင်သတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပါ။
တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို VOA ရဲ့ Facebook ကနေလည်းတစ်စက်ဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒေါင်ဆန်းစုကြည်ကိုစစ်အာဏာသိမ်းပြီးလျှို့ဝှက်နေရမှာထိမ့်သိမ်းထားခဲ့တာကနေအခုတော့အကျဉ်းထောင်တဲကိုပို့လိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးအရွေးချယ်ခံနိုင်ငံကောင်ဆောင်ကနေဖိရှားခံခဲ့ရတဲ့ဒေါင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်တာပါ။ဒီနေ့ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်အုပ်တွေချိုးဖောက်တယ်ဆိုတဲ့မှုပါဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုဒီထောင်တွင်းကအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးသွားတော့မှာပါစစ်တပ်အာဏာသိမ်းတဲ့ချိန်2022ခုနှစ်ဖေဖော်ဝါရီလကဒီမိုကရေစီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုဖမ်းကပထမအိမ်မှာနောက်လျှို့ဝှက်နေရာကိုရွှေ့ထိန်သိမ်းပြီးအမှုများစွာနဲ့တရားစွဲလာခဲ့ကအခုတော့အကျဉ်းထောင်တည်ထက်ဆောင်ကိုထပ်ရွှေ့လိုက်တာပါခင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်ဖိအားတိုးမြှင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူသက်တွေဆုံးရှုံးရပြီးအထိဒုက္ခပိုပြီးခံစားကြရလိမ့်မယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဒီနေ့သတိပေးပြောဆိုလိုက်ပါတယ်။ကုလအထူးကိုယ်စားလှယ် Andrews ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးသေကြရပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ဆင်းပြောသွားတာပါ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်ပြီးအပြည်သဘောဆောင်ဆွေးနွေးဖြစ်လာရေးဘုံသဘောတူညီချက်၅ရက်အာဆီယံအဖွဲ့ဝင်နိုင်ငံကြီးအခြားချမှတ်ထားပေမဲ့ဒါကိုလက်တွေ့အကောင်အထည်မဖော်နိုင်ရင်တော့အလကားပဲလို့လည်းအထူးကိုယ်စားလှယ်အန်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာရေးခနဥစဉ်အဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတူပြုပေးလိုက်ကြပါတယ်ဒါဟာဥရောပကောင်စီထိပ်သီးဝဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတူပြုပေးလိုက်တာဖြစ်ပါတယ်ဥရောပကောင်ဆောင်အားလုံးအနေနဲ့လည်းဒီနေ့နှစ်လေထိပ်သီးပွဲမှာမဆိုင်မထွက်ဆက်ထောက်ခံပေးဖို့သံပိုင်းဝင်တာဝန်ရှိတယ်လို့အခုလွှတ်တော်ဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပြီးဥရောပကောင်စီအကြီးအကဲကလည်းအဲ့ဒီလိုဆုံးဖြတ်ထွက်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကဥရောပကောင်ဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်ပါတယ်ခင်ဗျ။
ရင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကအလိမ်မှာဖြစ်ပြီးတော့ Supply ဆိုင်ရာ Engineer တွေကတော့ Rob McLean နဲ့ Vasco Valoric တို့ဖြစ်ပါတယ် View American တန်ရဲ့ဂျာဇာပရီနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line တုံးပြီးတော့30နှစ်နဲ့52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကြာကျွန်တော်ရနိုင်ပါ
Thank you. This program has come to you from the Voice of America, Washington.